လောစ်နိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအတင်အာဆီယံအစည်းအဝေးကိုစစ်ကောင်စီကိုယ်စားလှယ်ဆီလွတ်မယ်လို့သတင်းထွက်နေပါဗျ။လန်ပရာဘတ်မှာဒီကနေ့တနင်္ဂနွေနေ့စတင်လိုက်တဲ့အာဆီယံနိုင်ငံကြီးဝင်ကြီးအစည်းအဝေးကိုစစ်ကောင်စီနိုင်ငံကြီးဝင်ကြီးဌာနကအကြီးအကဲအရာရှိတဦးဆီလွတ်ဖို့ရှိနေကြောင်းတန်တမန်အရေးမြစ်ကိုကိုးကားပြီးတော့ဒီကနေ့ထုတ်ကြိုတိုသတင်းမှဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကိုဖြုတ်ချအာဏာသိမ်းခဲ့ပြီးပေါ်ပေါက်လာတဲ့နောက်ဆက်တွဲနိုင်ငံရေးပြဿနာတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကိုဖြေရှင်းဖို့အာဆီယံကဘုံသဘောတူညီချက်တွေချမှတ်ထားပေမဲ့စစ်ကောင်စီကအကောင်အထည်ဖော်ဖို့ပြက်ကွက်တယ်ဆိုပြီးအစစ်မြင့်အစည်းအဝေးတွေမှာစစ်ကောင်စီကိုစားပြုတဲ့နိုင်ငံရေးအရာယာဒူးတာဝန်ယူထားသူတွေကိုတက်ရောက်ခွင့်မပေးဘဲကန့်သတ်ထားတာပါစစ်ကောင်စီကလည်းဒီဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့အာဆီယံထိပ်သီးနဲ့နိုင်ငံသားရေးဝင်ကြီးများအစည်းအဝေးအတွက်ကိုယ်စားလှယ်ဆီလွတ်ခြင်းမရှိခဲ့ပါဘူးဒီနှစ်မှာအာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုစ်နိုင်ငံကအိရှင်အဖြစ်နှစ်ရက်ကြာကျင်းပတဲ့နိုင်ငံသားရေးဝင်ကြီးများအစည်းအဝေးကြမှတာစစ်ကောင်စီကိုယ်စားလှယ်ဆီလွတ်မဲ့တရင်ထွက်ပေါ်လာတာပါတနင်္ဂနွေနေ့နောက်ပိုင်းအချိန်ထိတော့အာဆီယံအစည်းအဝေးနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာတရင်ထုတ်ပြန်တာမတွေ့ရသေးပါဘူးရှင်